စကိုင်းတိုင်းကလေးမြို့မြောက်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာထိတွေ့တိုက်ပွဲတွေရှိနေပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကျေးရွာပေါင်း15ရွာကဒေသခံပြည်သူ2000လောက်စစ်ဘေးရှောင်နေကြရပါတယ်။သူတို့အတွက်ကတော့နေထိုင်ရေးနဲ့စားသောက်ရေးမှာအရေးပေါ်လိုအပ်မှုတွေရှိနေပါတယ်။တချိန်တည်းမှာပဲကံဘလူမြို့နယ်တဲကမှာရှော်ဖြူကုန်းရွာနဲ့ညှင်းအင်းရွာတွေကိုစစ်ကောင်စီတပ်ကနေဝင်ရောက်ပြီးတော့နေအိမ်တွေကိုမိရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ်ရှင်
။မလ29ရက်နေ့ကလေးကကလေးမြို့မြောက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်တွေထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ကျေးရွာတွေဘက်ကိုအဆက်မပြတ်ပစ်ခတ်နေတာကြောင့်ကျေးရွာ15ရွာလောက်ကဒေသခံ2000လောက်စစ်ဘေးရှောင်နေကြရတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသတွဲဘက်တာဝန်ခံကပြောပါတယ်မြို့ပေါ်နဲ့တခြားဒေသတွေကိုသွားပြီးစစ်ရှောင်သူတွေရှိပေမဲ့လက်နက်ကြီးမကြရောက်နိုင်လောက်မဲ့နေရာလောက်ကိုသွားရောက်ပြီးစစ်ဘေးရှောင်နေကြတဲ့သူတွေလည်းရှိတာကြောင့်လက်ရှိမှာစစ်ဆောင်တွေအတွက်နေထိုင်ရေးနဲ့စားတောက်ရေးရိက္ခာတွေလိုအပ်နေတယ်လို့စေဝါအကူအညီတွေလည်းလိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသတွဲဘက်တာဝန်ခံကိုဂျပန်ကြီးက VOA ကိုအခုလိုပြောပါတယ
်ကလေးချင်းနဲ့ပိုင်းမှာတိုက်ပွဲဖြစ်တယ်ဖြစ်တော့ဒီကျောင်းဒီတမတ်ကျောင်းတွေကနေပြောပါခါတော့ဒီလက်နက်ကြီးရေပေါ့နော်ဒီ29ရက်3လပိုင်း29ရက်နေ့တည်းကထူတာအခုချိန်ခုနလွန်ခဲ့တဲ့5မိနစ်ကတည်းကထူသွားတာပေါ့နော်တော့အော်15ရက်အောင်ရှောင်းရယ်15ရက်ရှောင်းရတဲ့ဝင်ပြန်တော့စတောင်းဝင်ကြီးရှိရယ်အဲဆက်တဲ့ဆောင်ဦးရကျွန်တော်တို့အဲဒီလောလောဆယ်ပေါ့နော်လောလောဆယ်မှာကျွန်တော်တို့အဲဒီဘက်မှာဟိုမြို့ပေါ်မှာတင်းဆောင်နေတဲ့ဆက်တဲ့ဆောင်တွေကပေါ့နော်ဒီကျွန်တော်တို့ကြီးစရာတွေဒီလွတ်နိုင်ကြီးရှိရဲ့လက်လက်ကြီးဟိုမကြနိုင်ဘူးလို့ဒီဟိုပါပေါ့ပရိုဂရမ်လက်လက်ကြီးဟိုအကြမ်းရောင်းနေတဲ့နေရာမျိုးတွေမှာဆက်ဆောင်ပြရပေါ့နော်အဲဆက်တဲ့ဆောင်ပြည်သူကတော့9000ဝန်းကျင်ရှိတယ်ပေါ့နော်ဟုတ်ကဲ့စားလိုက်တာပေါ့နော်စားလိုက်ခံတဲ့ဆေးဝါးထုတ်ပတ်မှုတွေကျွန်တော်တို့ကအများကြီးလိုအပ်နေတယ်ပေါ့နော်ဆက်တဲ့ဆောင်ဒီကြီးတွေများပြီးတော့ကျွန်တော်အများကြီးလိုအပ်နေတယ်အဲဒီကိုကျွန်တော်ရခိုင်ကိုတက်နေရခိုင်စီစဉ်ဒီဘူတက်ဒီမိုးပါတော့လိုအပ်တယ်ပေါ့နော
်စစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ကြေးရွာတွေကနေအိမ်တွေပျက်စီးခဲ့သလိုပြင်းတော်ဦးကြေးရွာကဖုန်ကြီးကျောင်းတစ်ခုလည်းထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကံဘလူမြို့နယ်ရှော်ပြူကုန်းကြေးရွာစစ်ဘေးရှောင်တွေနေတဲ့တောတွေကတဲတွေရှိရာကိုလည်းအပိလ၂ရက်မနေ့3နာရီဝန်းကျင်လောက်မှာကွန်လင်းမျိုးဘက်မှာအထိုင်ချတဲ့စစ်ကောင်စီတပ်ကအင်အား80လောက်နဲ့ဝင်ရောက်လာတာကြောင့်ဒေသက20ကျော်လောက်စစ်ရှောင်နေရာမှာပိတ်မိနေခဲ့ပြီးဖမ်းဆီးခံရတာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခေါ်ဆောင်သွားသူ5ဦးကိုဒီကနေ့မနေ့ပိုင်းမှာပြန်လွတ်ပေးခဲ့တယ်လို့လည်းဒေသခံတူကအခုလိုပြောပါတယ
်ကျွန်တော်တို့မနေ့ရက်ကဟွာလောက်မှာ၃နာရီလောက်မှတင်းရှောင်နေတဲ့တဲတိုက်တွေကိုထိုးလိုက်တာထိုးလိုက်တဲ့နေရာမှာကျွန်တော်တို့ကလေးတွေရောပြည်သူတွေရောအိတ်တွေအချင်းဆိုတော့အမတ်တမဲ့ကျွန်တော်တို့ဖမ်းတာကတော့20လောက်ဖမ်းလိုက်တာပေါ့ပိတ်မိလိုက်တာပိတ်မိလိုက်တာအဲ့တဲတွေမှာသူတို့ဝင်တဲ့တဲတွေမှာ
အီပီလာ၂ရက်မနေ့ကလည်းထပ်ပြီးတော့ရှော်ပြူကုန်းကျေးရွာအင်းညင်းနဲ့အလဲကုန်းကျေးရွာတို့ကိုကိုတော်ဘိုးမှအထိုင်ချထားတဲ့စစ်ကောင်စီတပ်တွေကဝင်ရောက်ပြီးရှော်ပြူကုန်းကျေးရွာကနေအိမ်60လောက်ကိုမိရှို့ခဲ့တယ်လို့ပြောပါတယ်။အင်းညင်းကျေးရွာကနေအိမ်30လောက်ကိုလည်းမိရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရှော်ပြူကုန်းကျေးရွာဟာဒီချိန်နဲ့ဆိုရင်3ချိန်မြောက်မိရှို့ခံရတာဖြစ်ပါတယ်။နေအိမ်300ကျော်ရှိတဲ့ကျေးရွာဟာနေအိမ်100ကျော်မိရှို့ခံထားရပြီဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။ရှော်ပြူကုန်းကျေးရွာအပါအဝင်အဲ့ဒီအနီးတစ်ဝိုက်ကကျေးရွာတွေဟာမကြာခဏစစ်ကြောင်းတွေဝင်ပြီးမိရှို့ဖျက်ဆီးမှုတွေရှိသလိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလည်းရှိတာကြောင့်ရွာတွေကိုမဝင်နိုင်ပဲတောထဲမှာစစ်ဆောင်နေရတာတစ်နှစ်ကျော်နေပြီဖြစ်ပါတယ်။ကံဘလူနယ်တွေကစစ်ဆောင်နေအတွက်စေဝါနဲ့ရိတ်ခါအထောက်အပံ့တွေလိုအပ်နေတယ်လို့လည်းဒေသခံတွေနဲ့စစ်ဆောင်ကူညီပေးနေသူတွေကပြောကြပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်အရေးအတွက်တွေဟာတနေ့တက်တနေ့ပိုတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွတ်ဆွဲပါတယ်။စကိုင်းတိုင်းအတွင်းအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ကြေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိနေပြီးအဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူ့စစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်ခင်ဗျ။